ငိမ့်သွားတယ်ဒီတော့နောက်ထာတစ်ပင်မြက်ပင်ကိုမီးလောင်သေးသလားမ
လောင်ပါဘူး
တစ်ပင်မြက်ပင်နောက်လောင်သေးသေးသလား
သ
ေးပါဘူးတဲတော့ကျွမ်းသေးသလားက
ျွမ်း
ပါဘူးမကျွမ်းဘူးဒီတော့အဲ့ဒီမှာဘုန်းကြီးတို့ဘာတွေ့ရတယ်လဲလို့ဆိုတော့မီးလောင်ခြင်းကအကြောင်းတစ်ပင်မြက်ပင်နေသေးခြင်းကျွမ်းကုန်ခြင်းကအကျိုးမဟုတ်ပေဘူးလားမှန
်ပါ
ပါအဲ့ဒီမီးလောင်ခြင်းအကြောင်းသာဆက်လက်ပြီးဖြစ်ပွားနေမယ်ဆိုလို့ရှိရင်တစ်ပင်မြက်ပင်လောင်ကျွမ်းခြင်းအကျိုးဟာဆက်လက်မဖြစ်ပေဘူးလား
ဖြစ်ပါဗျာ
သို့သောအဲ့ဒီမီးလောင်ခြင်းတည်းဟုသောအကြောင်းဆက်လက်မဖြစ်ပေါ်ရအောင်သူနဲ့ဆန့်ကျင်မဲ့အကြောင်းတစ်ခုဟာအင်အားကောင်းကောင်းနဲ့သူ့ကိုမဖိလိုက်ဘူးလား ဖြစ်ပါဗျာဘာအကြောင်းတရားလဲ
ရ
ေလောင်ပါရေလောင်မှုဟောဒီအကြောင်းတရားဖြစ်ပေါ်လာတော့ကမီးလောင်ခြင်းကြောင့်နောက်ထာတစ်ပင်မြက်ပင်ကျွမ်းခြင်းကြေခြင်းသေခြင်းဆိုတဲ့အကျိုးဖြစ်ပေါ်သေးလား
မဖြစ်ပါဘ
ူးမဖြစ်ပေါ်တော့ဘူးဘာကြောင့်လဲဆိုတော့ဆန့်မြန်ဆန့်ကျင်မဲ့အကြောင်းကဖိစည်းပြလိုက်လို့အဲ့ဒီသဘောမျိုးယံဖယံခါမှာရှိတတ်ဒီတော့ဒီနေရာမှာခွန်ကြီးတို့စဉ်းစားရမယ်အခဏတကလမ်းညွှန်လိုက်တယ်အဲ့ဒီအဲ့ကအဲ့ဒီကနေအဲ့လိုသွားအဲ့လိုသွားပါလို့ညွှန်လိုက်တော့ဟောရောက်သွားတယ်ဒီဧည့်တယ်ရောက်သွားတော့သူပြောတဲ့နှုတ်အလုတ်ဟာအကြောင်းတရားပဲဒါကံပဲဒါဖြင့်အဲ့ဒီအကြောင်းတရားကြောင့်ဘာအကျိုးများဖြစ်ပေါ်သလဲအကျိုးကဣဇဒအကျိုးဗဟိတအကျိုးလို့နှစ်ကျိုးဖြစ်ပေါ်တယ်ဣဇဒအကျိုးဆိုတာပြောသူကိုယ်တိုင်နဲ့ပတ်သက်တဲ့အကျိုးဗဟိတအကျိုးဆိုတာပြောသူနဲ့မပတ်သက်တဲ့အကျိုးဒါလို့ဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿနားလဲပြီအဲ့ဒီတကားပြောလိုက်ခြင်းဆိုတော့အလောက်ကံညာဘာအကျိုးဖြစ်သွားလဲအဲ့တည်းဟာသူလိုရာနေရာကိုရောက်သွားခြင်းဆိုတော့အကျိုးမဖြစ်ပေဘူးလား
ဖြစ်ပါ
ဗျာအဲ့ဖြစ်ပေါ်တဲ့ဒါဗဟိတအကျိုးဒါဖြစ်ရင်အဲ့ဒီပြောသူကိုယ်တိုင်မှာတော့သူနဲ့ပတ်သက်လို့သူနဲ့ဆက်လို့ဘာအကျိုးများဖြစ်ပေါ်သေးလဲဒီလိုများမဖြစ်ဘူးလားနည်းနည်းစဉ်းစားကြည့်ပါငါနဲ့တော့ဒီလူကငါလမ်းပြောမိလိုက်တာမှားလိုက်လေရင်တော့မပြောမိလိုက်ရင်ကောင်းမှာစိတ်ထဲမှာစိတ်မချမ်းမသာပဲနဲ့စိတ်ဆင်းရဲမှုများမဖြစ်နိုင်ဘူးလား
ဖ
ြစ်နိုင်ပါလားဒီလိုဆိုလို့ရှိရင်နှုတ်ပြောဆိုတဲ့ကောင်းတဲ့အလုပ်အပြစ်ကင်းတဲ့အလုပ်ကြောင့်သူကြီးပါမကောင်းကျိုးရတာပေါ့မနေ့တော့မလေးဘုန်းကြီးတို့ပြိတ္တာမိရေနဲ့ငိမ့်တာမှရှဲရှဲရှဲရှဲမိသေးနော်နော်အဲ့ဒီလိုသူပြောလိုက်တာဟာအဲ့ဒီအခက်အခဲတွေ့နေတဲ့ပုံကိုတရားသူကူညီလိုက်တာမဟုတ်ဘူးလား
ပါပါဗျာ
အဲ့တော့ကူညီလိုက်တဲ့အဲ့ဒီအပြောအလုပ်ဟာအပြစ်ကင်းသလားမကင်းဘူးလားကင
်းပါဗျာ
အပြစ်ကင်းတယ်ဆိုလို့ရှိရင်ကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လား
ကောင်းတယ်ပါ
ကောင်းတဲ့အလုပ်ကြောင့်ဆိုလို့ရှိရင်ကောင်းကျိုးဖြစ်ပေါ်ရမလားဆိုးကျိုးဖြစ်ပေါ်ရမလား
ကောင်းကျိုးဖြစ်ပေါ်ရမှာပါ
ဒါဖြင့်သူအဲ့လိုကူညီလိုက်ရတဲ့အတွေ့သူစိတ်ထဲမှာဒီလိုမစဉ်းစားမိဘူးလားအဲတော်လိုက်တာငါဒီလူကူညီလိုက်ရတာငါကူညီလိုက်တာနဲ့သူလူကြီးနဲ့အိမ်ရောက်ချင်တဲ့အိမ်ရောက်သွားရပြီဟန်ကျလိုက်တာဒီလိုမစဉ်းစားမိဘူးလ
ား
အဲ့ဒါလို့စဉ်းစားမိတဲ့အခါသူစိတ်မစင်းရဲဘူးလား စင်းရဲပါဘူးဘယ်လိုဖြစ်ဘယ်လိုနေသလဲအာစိတ်ထဲမှာဝမ်းသာမှုကြည်နူးမှုမဖြစ်ဘူးလား သူတပားကူညီလိုက်ရတယ်ဆိုလို့ရှိရင်ဝမ်းမသာဘူးလားဝမ်းသာတယ်ဒီတော့အဲ့ဒီဝမ်းသာခြင်းဆိုတဲ့အကျိုးသူမရဘူးလား အဲ့ဒီဝမ်းသာခြင်းဆိုတဲ့အကျိုးဟာဘယ်ကံကြောင့်ရတာလဲ
ဝတိကံကြောင့်ပါဗျာ
သူတစ်ပါးကိုနှုတ်နဲ့ပြောပြီးတော့လမ်းပြလိုက်ခြင်းဆိုတော့ဝစီကံနှုတ်ပြောကံညောင်းရတာမဟုတ်ပေဘူးလားမှန
်ပါဗျ
ာဟောအဲ့ဒါဟာကံညောင်းရတဲ့အကျိုးပဲသို့တော်တခုရှိတယ်အကြောင်းအကျိုးသဘာဝအရာအကြောင်းအကျိုးသဘာဝအရာအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာယံဖန်ယံခံမှာအကြောင်းဖြစ်ပြီးပြီးခြင်းအဲ့ဒီအကြောင်းရဲ့အကျိုးဖြစ်ပေါ်တယ်ယံဖယံခါမှာအကြောင်းဖြစ်ပြီးအချိန်ခဏကြာမှအဲ့ဒီအကျိုးဖြစ်ပေါ်တယ်။ယံဖယံခါမှာအကြောင်းဖြစ်ပေါ်ပြီးအချိန်အများကြီးကြာမှအဲ့ဒီအကျိုးဖြစ်ပေါ်တယ်။မဟုတ်ပေဘူးလား
။
မှန်ပါဗျာ။ဆိုကြပါစို့။ဒီကနေ့ နေ့လည်းမှဆွမ်းစားတဲ့အခါကျတော့မိမိနဲ့မတည့်တဲ့အစာသွားပြီးစားမိတယ်မိမိကသွေးရောယောဂရှိတယ်ဆိုကြပါစို့သွေးရောယောဂရှိပါလျက်ကနဲ့ဝက်သားနည်းနည်းသွားတိုးမိလိုက်တယ်နည်းနည်းလားများများလားနည်းနည်းတော့နည်းနည်းတိုးမိလိုက်တဲ့အခါကျတော့အဲ့ဒီဝက်သားတိုးမိလိုက်ခြင်းကြောင့်သွေးရောယောဂဟာချက်ချင်းဆိုးလာမလားချက်ချင်းမဆိုးဘူးတော
့
မှန်ပါဗျာเนาะအဲ2နာရီလောက်ကြာမှဆိုကြပါစို့သွေးပိုတိုးလာပြီးခေါင်းမူလာပြီးမဟုတ်ဘူးလားဘာကြောင့်လဲဆိုတော့စားတာကနဲလို့လားများလို့လားနဲလို့ဝက်သားတဒုံးလောက်များကောင်းအောင်စားလိုက်ရင်ဖြင့်စားပြီးပြီးချင်းမတိုးပေဘူးလ
ား
တိုးပါဗျာတိုးမယ်အခုကနဲနဲ့သွားပြီးမနေနိုင်လို့သွားတိုးမိလိုက်တာကိုကကြိုက်တယ်ကိုဒီတော့အဲ့ဒါလို့ဆိုတော့ကဒီမှာဝက်သားစားခြင်းဆိုတဲ့အကြောင်းတရားဖြစ်ပေါ်တယ်မိမိတွေးတဲ့သားထဲမှာဝက်သားဝင်သွားခြင်းဆိုတဲ့အကြောင်းတရားဖြစ်ပေါ်တယ်အဲ့ဒီအကြောင်းတရားအကြောင်းဖြစ်ပေါ်တဲ့တွေးတို့တိုးလာခြင်းဆိုတဲ့အကျိုးတရားဟာဟောနှစ်နာရီကြာမှအကျိုးဖြစ်ပေါ်တယ်ဒီလိုဆိုတော့အဲ့ဒီမှာအကြောင်းကြောင့်အကျိုးဖြစ်တာဟာအကြောင်းဖြစ်ပေါ်ပြီးခြင်းနောက်ကအကျိုးဖြစ်တာလားမဟုတ်ဘူးနော်ဘလောက်လောက်ကြာမှဖြစ်ပေါ်တာလဲ2
နာရီ
ပါဗျာ2နာရီကြာမှဖြစ်ပေါ်တာမဟုတ်ပဲဘူးလား မှန်ပါဗျာတခါအဖေကပြောတယ်လို့များများကြီးစားလိုက်တဲ့အခါကျတော့အဲ့ဒီစားခြင်းဝက်သားကိုစားခြင်းဆိုတော့အကြောင်းဖြစ်ပေါ်ပြီးတဲ့နောက်ချက်ချင်းပဲသွေးတို့မလာနိုင်ဘူးလားလ
ာန
ိုင်ပါဗျာလာနိုင်တယ်ဒီလိုဆိုတော့ကအဲ့ဒီအကျိုးဟာအကြောင်းဖြစ်ပေါ်ပြီးချက်ချင်းဖြစ်ပေါ်တဲ့အကျိုးလားဒါမှမဟုတ်အကြောင်းဖြစ်ပေါ်ပြီးကြာမှဖြစ်ပေါ်တဲ့အကျိုးလား ဒီတော့အဲ့ဒီသဘာဝကြည့်ခြင်းအပြင်အကြောင်းကြောင့်အကျိုးဖြစ်တဲ့ဆိုတော့လည်းပဲယမယခာအကြောင်းဖြစ်ပေါ်ပြီးပြီးချင်းအကျိုးဖြစ်ရတယ်ယမယခာမှာအကြောင်းဖြစ်ပေါ်ပြီးအချိန်အနည်းငယ်ချပြီးအကျိုးဖြစ်ရတယ်ယမယခာမှာအကြောင်းဖြစ်ပေါ်ပြီးအချိန်များစွာချပြီးမှအကျိုးမဖြစ်ပေဘူးလားဒီလိုမဟုတ်ပေဘူးလား ဟုတ်ပါဗျာအဲ့ဒါအဲ့ဒီတဘာဝကိုလည်းခွန်ကြီးတို့မှတ်သားထားရဒီတဘာဝလည်းမှတ်သားထားရဒီတော့ဆိုကြပါစို့အကြောင်းတစ်ခုဖြစ်ပေါ်တယ်ဆိုလို့ရှိရင်အဲ့ဒီအကြောင်းဟာအခဏပြောသလိုဆန့်ကျင်မဲ့အကြောင်းကတော့သူ့ပေါ်ထွန်းမို့မလွားဘူးဆိုရင်ဒီအကြောင်းဟာအကျိုးကိုဖြစ်ပေါ်စေမလားမဖြစ်ပေါ်စေဘူးလားဖြစ်ပေါ်စေမယ်မဟုတ်ချတခြားဆန့်ကျင်မဲ့အကြောင်းကသူ့ဘဝကိုတွန်းမို့မတော်ဘူးဆိုရင်ဒီအကြောင်းဟာအကျိုးကိုဖြစ်ပေါ်စေပါမဟုတ်ချပဲသို့တော့အချိန်ကတော့အကြောင်းရဲ့အင်အားလိုက်ပြီးတော့ခြားနာသွားမယ်မဟုတ်ပဲဘူးလားမှန
်ပါဗျာ
အကြောင်းအားကောင်းရင်နှိကတဲ့အချိန်မှာအကျိုးဖြစ်ပေါ်မယ်မဟုတ်ဘူးလားအကြောင်းဟုတ်တယ်အကြောင်းအားကောင်းရင်နှိကတဲ့အချိန်မှာအကျိုးဖြစ်ပေါ်မယ်အကြောင်းအားသေးရင်ဘယ်အချိန်မှာအကျိုးဖြစ်ပေါ်မလဲဝေးတဲ့အချိန်ကြမှာပဲအကျိုးဖြစ်ပေါ်မယ်ဒါသဘာဝမဟုတ်ပေဘူးလားမှန
်ပါဗျ
ာအဲ့ဒါသဘာဝအတိုင်းပဲဒီတော့အကြောင်းအားကောင်းလို့ရှိရင်ချက်ချင်းအကျိုးဖြစ်ပေါ်ပြီးတော့အကြောင်းအားသေးတယ်ဆိုလို့ရှိရင်ဝေးတဲ့အခါမှာဒီအကျိုးဟာဖြစ်ပေါ်မယ်ဆန့်ကျင်မဲ့အကြောင်းတစ်ပါးကအားကြီးစွာနဲ့မလွှမ်းမိုးဘူးဆိုလို့ရှိရင်ဒါတော့ဆန့်ကျင်မဲ့အကြောင်းတစ်ပါးကအင်အားကြီးစွာနဲ့နှမ်းမိုးမဲ့ဆိုလို့ရှိရင်တော့ဒီအကြောင်းဟာအကျိုးပေးမတန်မဲ့မထက်တန်မဲ့ရင်လည်းဖြစ်မယ်ဒါမှမဟုတ်လုံးဝအကျိုးမပေးပဲရင်လည်းဖြစ်မယ်ဒါအကြောင်းအကျိုးသဘာဝပဲဒီတော့အဲဆိုကြစို့လူတယောက်အသက်80ကျော်ပြီအသက်80ကျော်ပြီသူတို့များကျမကြီးကလည်းချွတ်တယ်နေပြီအတော်အပြင်းထန်မှကျမမှဖြစ်နေပြီအဲ့တော့ကြီးလာပြီဆိုတော့ကောင်းမှုကောင်းတာနဲ့ပျော်မှဖြစ်မှာပဲဒီကလည်းနှီးနေပြီအဲ့ဒါလို့ဆိုပြီးတော့ဒီပုဂ္ဂိုလ်ဟာသီလစင်ကြယ်အောင်ငါတော့ဥပုသ်သီလဆောက်တည်ဆောင်ထိုင်းမှာပဲဆိုပြီးတော့7ပါးဥပုသ်သီလဆောက်တည်ဆောင်ထိုင်းတယ်သီလဆောက်တည်ဆောင်ထိုင်းတယ်ဆိုတာတခြားမဟုတ်ပါဘူးကိုယ်အပြုတ်မူကအပြစ်ကင်းနေအောင်နှုတ်ပြောဆိုအပြစ်ကင်းနေအောင်စောင့်စည်းထိမ့်သိမ့်ထားတာပဲဒါသီလပဲအဲ့ဒါလို့ဖြူစင်အောင်စင်ကြယ်အောင်သီလကိုစောင့်တည်ပြီးတော့စောင့်ထိမ့်ပြီးတော့ထားတော့ အဲ့ဒါလို့သီလဆောက်တည်ဆောင်ထင်းလို့တရက်နှစ်ရက်ရှိတဲ့အခါကျတော့သူသီလဟာလုံးယုံနေတယ်မကြိုးဘူးမပေါက်ဘူးဆိုရင်ဒီကောင်းတဲ့အလုပ်ကသူအစင်မပြစောင့်စည်းထိုင်းတိုင်းပြီးလုပ်နိုင်တယ်ဆိုတော့သူကောင်းတဲ့အလုပ်ကိုအဲ့ဒီသီလကိုပြန်တွေးမိရင်သူစိတ်ထဲဘယ်နဲ့နေမလဲဝမ်းသာမယ်ကြည်နူးမယ်ရှင်လန်းမယ်ဟုတ်လားဒါတော့အဲ့ဒီသီလဆောက်တည်စောင့်ထိုင်းခြင်းဟူသောအကြောင်းကြောင့်ဟောသူဒီတရက်နှစ်ရက်အတွင်းမှာဘာအကျိုးရလဲဝမ်းသာမှုဝမ်းမြောက်ကြည်နူးခြင်းဆိုတဲ့စိတ်ချမ်းသာခြင်းအကျိုးမရပါဘူးလား ရတယ်တော့ကဲဒါဖြစ်ရင်အဲ့ဒါလည်းပဲသူသီလကိုစင်ကြယ်အောင်ဆောက်တည်စောင့်ထိုင်းတယ်စောက်တည်စောင့်ထိုင်းနေတော့မနေ့ဆောက်တည်စောင့်ထိုင်းပြီးတယ်ဆိုလို့ရှိရင်ညနေကျတော့ဟောသူပြွယ်လွန်းသွားတယ်သာတိဆောင်တိုင်းပြီးတဲ့အချိန်ကစပြီးတော့သူဟာအပြင်းအထန်ယောဂဝေဒနာမကြမ်းမှမှခံစားလိုက်ရပြီးတော့ညက်နေကြတော့သူပွေလွန်းသွားတယ်သူသီလသောက်တိဆောင်ထင်းခြင်းတည်းဟူသောအလောကံအကြောင်းကြောင့်သူမှာအကျိုးရလိုက်သေးလား
ရပါဗျာ
ရလိုက်သေးလားမရတော့ဘူးဘာကြောင့်လဲလို့ဆိုတော့သီလဆောက်တည်စောင့်ထိုင်းပြီးတဲ့အချိန်ကစပြီးတော့သူဟာအပြင်းထန်မကြမ်းမှမှဖြစ်တော့သူသီလပြန်ဆင်ញင်နိုင်သေးသလားဘူယောဂဝေဒနာစီပဲစိတ်ကရောက်မနေဘူးလားရောက်နေတယ်သို့တော့သီလကတော့ကျိုးသလ
ား
မကျိုးဘူးဟောဒါနဲ့ပဲသူညနေညနေကျတော့ကွယ်လွန်းသွားရောဒီတော့အခဏသီလဆောက်တည်စောင့်ထိုင်းခြင်းဒီဟုသောကောင်းတဲ့အလုပ်ဒီဟုသောကောင်းတဲ့အကြောင်းကြောင့်ဖြစ်ပေါ်ရမယ့်အကျိုးဟာသူမသိမိစัจ जा မှာတော့မဖြစ်ပေါ်တော့ဘူးဟုတ်ကဲ့လားမှန်ပါဗျ
ာ
ဆိုတော့အဲ့ဒီသီလဆောက်တည်စောင့်ထိုင်းခြင်းဆိုတဲ့အကျိုးအကြောင်းရဲ့ဆန့်ကျင်ဘက်တခြားအကြောင်းလည်းမပေါ်လာဘူးဆန့်ကျင်ဘက်တခြားအကြောင်းဆိုတာအကုသိုလ်အကြောင်းပြောတာဘာကြောင့်လဲဆိုတော့သီလဆောက်တည်ဆောင်ထိုင်ခြင်းဆိုတာအတ္တတော်ရဲ့အတ္တမတဘူးသူဘောဥစ္စာမတရားမယူဘူးဆိုတာဒါကောင်းတာလားမကောင်းတာလားက
ောင်းတာပါဗျာ
ကောင်းတာဆိုတော့အဲ့ဒီကောင်းတာရဲ့ဆန့်ကျင်ဘက်ဟာပါလေ
မ
ကောင်းတာပေါ့မကောင်းတာဆိုတာဘာလဲဆိုတော့တ attva ရဲ့အတ္တတည်းသူဘောဥစ္စာမတရားယူတယ်သူများသားများပြစ်မှားတယ်ဒီလိုမဟုတ်လား
မှန်ပါဗျာ
အဲ့တော့အဲ့ဒီတကဟာကောင်းတဲ့အကြောင်းဟောတဲ့သီလဆောက်တည်ခြင်းအကျိုးဒီဟုသောအလောက်ကိုလောက်ပြီးတော့သူသီလသူပြန်ပြီးတော့မစင်ញနိုင်ရင်ပဲ꽌လွန်းသွားရတယ်ဆိုတော့ဒီကောင်းတဲ့အကြောင်းကြောင်းအကျိုးဟာမဟုတ်ချဖြစ်ရဘူး။ဘာကြောင့်ဖြစ်ရမလဲလို့ဆိုတော့အဲ့ဒီကောင်းတဲ့အကြောင်းရဲ့ဆန့်ကျင်ဘက်မကောင်းတဲ့အကျိုးပေါ်လာသလားမပေါ်လာဘူးလား။မပေါ်လာဘူးဖြစ်သလားမဖြစ်ဘူးလား။
ဖြစ်ပါဗျ
ာ။မဖြစ်တော့ဒီကောင်းတဲ့အလို့ဆိုတဲ့အကြောင်းတရားဟာဆန့်ကျင်ဘက်အကြောင်းတရားအင်အားကြီးစွာလွှမ်းမိုးမှုမခံရတဲ့အတွက်သူဟာအကျိုးမဟုတ်ချဖြစ်ကိုဖြစ်ရမယ်။နော်။မဟုတ်ချဖြစ်ကိုဖြစ်ရမှာဖြစ်တော့လည်းပဲဒီပုဂ္ဂိုလ်ရဲ့ယုံနာနှစ်ခုဟာဒီဘဝလို့ခေါ်တဲ့အတိုင်းအတာအတွင်းမှာတော့ယုံနာနှစ်ခုတွဲစပ်ပြီးဖြစ်ပေါ်နေတဲ့ဒီဘဝရဲ့ခေါ်တဲ့အတိုင်းအတာအတွင်းမှာတော့ဒီအကျိုးဟာဖြစ်ပေါ်ရသလား။မဖြစ်ပေါ်ရဘူး။မဖြစ်ပေါ်ရဘူးဆိုတော့ဒါဖြင့်ဆန့်ကျင်မဲ့အကြောင်းလည်းမပေါ်ဘူးဆိုတော့ဒီအကြောင်းကြောင့်ဖြစ်ရမယ့်အကျိုးဟာမဖြစ်ရတော့ဘူးလား။ဖြစ်ရမယ်မဟုတ်ဘူးလားမှန
်ပါဗ
ျာဖြစ်ရမယ်ဆိုတော့လည်းပဲလူကသေသွားပြီမဟုတ်လား သေပါသေသွားပြီဆိုတော့ဒီအကျိုးဟာသေမှုဆိုတဲ့နောက်ဆုံးစိတ်ရဲ့ဒီဘက်အတွင်းမှာတော့ဒီအကျိုးမဖြစ်ပါဘူးသို့တော်လည်းအကြောင်းကျိုးတဘာဝအရာဆန့်ကျင်မဲ့အကြောင်းအလွန်အမိုးမခံရတဲ့အကြောင်းတရားဟာအကျိုးတရားကိုမဟုတ်ချဖြစ်ပေါ်စေရမှဖြစ်တဲ့အတွေ့သူသေးပြီးနောက်တစ်ချိန်ချိန်မှဒီအကျိုးတရားမဟုတ်ချမဖြစ်ပေါ်ရဘူးလား ဖြစ်ပေါ်ရမယ်မဟုတ်ပဲဘူးလား ဖြစ်ပေါ်ရမယ်ဆိုတော့အဲ့ဒီအကျိုးတရားဖြစ်ပေါ်ဖို့အခြေအနေရုပ်နဲ့နာငောဖြစ်ပေါ်ဖို့မလိုဘူးလား
လိုပါဗျာ
အဲ့အဲ့ဒီသေပြီးတဲ့နောက်မှဒီအကျိုးတရားဖြစ်ပေါ်ဖို့ရအခြေအနေရုပ်နဲ့နာလည်းပဲဖြစ်ပေါ်ဖို့တဘာဝအလျော်စွာလိုအပ်တဲ့အတွေ့ဟောရုပ်နဲ့နာဖြစ်ပေါ်ရဖြစ်ပေါ်ရတဲ့အတွေ့အဲ့ဒီသေးသေးနောက်တစ်ချိန်ကြမှာဒီအကျိုးဟာဒီသီလရဲ့အကျိုးဟာဖြစ်ပေါ်တယ်။မဟုတ်ပဲဘူးလား
။မှန်ပါဗျာ
။အဲ့ဒါအဲ့ဒီမှာ အကြောင်းဖြစ်ပေါ်ပြီးမှအကျိုးအချိန်ကာလချပြီးမဖြစ်ပေါ်ပြီဘူးလားအဲ့ဒါမျိုးကိုပဲဗုဒ္ဓဝါဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေကဘာခေါ်တယ်လဲဆိုတော့အတိတ်ဘဝကကံကြောင့်နောက်တဘဝမှာကံရဲ့အကျိုးကိုခံစားရတယ်လို့ဟောလို့ခေါ်တယ်ဘုရားဒီတကားဟာခုနဘုန်းကြီးပြောခဲ့တယ်လို့သီလသောက်တည်စောင့်ထိုင်ပြီးတဲ့နောက်နှစ်ရက်လောက်ဟာတော့ယောဂမသေးထန်တဲ့အတွက်သူသီလသူပြန်ပြီးတော့ဆင်ញင်နိုင်တယ်နှလုံးသွင်းနိုင်တယ်ငါအကြီးမှအသက်အရွယ်ကြီးမှဒေဂန်ဒီမှငါကောင်းတဲ့သီလတွေလုံးလုံးအောင်ဆောင်တိဆောက်တိဆောင်ထိုင်နိုင်တယ်ဆိုပြီးတော့ပြန်ပြီးတွေးမိပြီးတော့ဝမ်းသာတယ်လို့မပြောဘူးလား
ပြောပါဗျာ
ဝမ်းသာလို့ရအချိန်နှစ်ရက်မရဘူးလားမ
ရပါဗျာ
ရတဲ့အချိန်အတွင်းမှာကိုယ်သီလကိုပြန်ဆင်ញင်ပြီးတော့အေးငါသူမြတ်တယ်လည်းမသာဘူးမငင်းစဲဘူးဟဲ့သူမြတ်ဥစ္စာလည်းမတရားမြူပဲနဲ့ဆောင်ထိုင်နိုင်တယ်ဟဲ့သူများသားမရလည်းမပြစ်ပါမဲနဲ့စောင့်ထိုင်နိုင်နဲ့ဟဲ့လိမ့်မပြောတာလည်းစောင့်ထိုင်နိုင်နဲ့ဟဲ့မူရစီရတဲ့အရေးသေးသားမတော်စားပဲနဲ့လည်းငါစောင့်ထိုင်နိုင်နဲ့ဟဲ့လို့သူလောက်တဲ့အပြစ်ကင်းတဲ့အလို့ဆိုတဲ့တိလစောင့်ထိုင်မှုကိုပြန်ပြီးတော့ဆင်ញင်းပြီးတော့သူဝမ်းမသာနိုင်ဘူးလားဝမ်းသာနိုင်တော့ဟောအဲ့ဒီမှာကြတော့တိလသောက်တည်ရင်ဒီလိုတော့အကြောင်းတရားဖြစ်ပေါ်ပြီးနောက်တရနှစ်ရက်အတွင်းမှာပဲအကျိုးတရားမဖြစ်ပေါ်ပေဘူးလ
ား
ဖြစ်ပါဗျာအဲ့ဒါလဲကံရဲ့အကျိုးမဟုတ်ပေဘူးလားမှန
်ပါဗျာ
ဒီတော့ဘုန်းကြီးတို့ဒီနေရာမှာဘာတွေ့တယ်လဲအခုလောက်တဲ့ကံအကြောင်းတရားကြောင့်အခုအကျိုးရတာလဲရှိတယ်ဒီဘဝမှာအခုလောက်တဲ့ကံအကြောင်းတရားကြောင့်ဒီဘဝအတွင်းမှာပဲနောက်တစ်ချိန်ချိန်မှာအကျိုးရတာလဲရှိတယ်ဒီဘဝမှာလောက်တဲ့ကံအကြောင်းတရားအလောက်ကြောင့်ဒီဘဝမှာအကျိုးပေးဖို့ရအချိန်မရလိုက်တဲ့အတွက်သေပြီးနောက်တစ်ချိန်ချိန်မှာအကျိုးဖြစ်ပေါ်ရတာလည်းရှိတယ်ဟုတ်ဒီလိုမတွေ့ဘူးလား
တွေ့ပါ
ဗျာအဲ့လိုတွေ့တဲ့အခါကျတော့ဒီဘဝမှာပဲဖြစ်ပေါ်တဲ့ကံအကြောင်းတရားအလို့ကြောင့်ဒီဘဝမှာအကျိုးရတယ်ဆိုတော့ပစ္စုပန်ကံကြောင့်ပစ္စုပန်အကျိုးရတယ်ဒီလိုမဟုတ်လား ဒီဘဝမှာပြုတ်လောက်လိုက်တဲ့ကံအကြောင်းတရားကြောင့်နောက်တစ်ချိန်ချိန်နောက်သေပြီးနောက်တစ်ချိန်ချိန်မှာမှဒီအကျိုးဖြစ်ပေါ်တယ်ဆိုတော့ပစ္စုပန်ကံကြောင့်တမလွန်မှာအကျိုးရတယ်ဒီလိုမဖြစ်ပေဘူးလားအဲ့ဒါဟာကံကံရဲ့အကျိုးတရားတဘာဝပဲသို့တော့အလုတ်တိုင်းကံခေါ်သလားလို့ဆိုတော့အလုတ်တိုင်းအကျိုးဖြစ်ပေါ်စေတဲ့ကံအဖြစ်မရောက်တာလည်းရှိတယ်ရောက်တာလည်းရှိတယ်ဒါသိထားဒီမှာဘုန်းကြီးတို့ဆောင်းပုဒ်ထဲမှာရှိတယ်ကံဆိုဒီမှာအလုတ်အလုတ်ကောင်းမှကံကောင်းသည်ကံကောင်းမှကောင်းကျိုးရသည်ဒါဒီသဘောအရဆိုလို့ရှိရင်အလုတ်တိုင်းအလုတ်ဟာကံပဲကောင်းတာလို့ရင်ကောင်းကံပဲဒီလိုမဟုတ်လားကောင်းကံလို့လို့ရှိရင်ကောင်းတဲ့အလုတ်ဟာကောင်းကံပဲအဲ့ဒီကောင်းတဲ့အလုတ်ဒီဟုတော့အကြောင်းကြောင့်ဖြစ်ပေါ်မဲ့အကျိုးတရားကကောင်းတဲ့အကျိုးတရားပဲကောင်းတယ်ဆိုတာဘယ်လိုဟာကိုခေါ်တာလဲကောင်းတယ်မကောင်းဘူးဆိုတာဘာကိုခေါ်ဘယ်လိုဟာဘယ်လိုသဘောကိုခေါ်တာလဲ
ဤသူကမှမရှိခိုက်သောအမှုသည်အပြစ်မရှိသောကြောင့်ကောင်းမှုသူကိုသူကိုခိုက်သောအမှုသည်အပြစ်ရှိသောကြောင့်မကောင်းမှုဟုတ်လို့ပါဗျာ
ကောင်းတယ်ဆိုတာအပြစ်မရှိတာဒီလိုမဟုတ်လား
မှန်ပါဗျာ
မကောင်းဘူးဆိုတာ
အပြစ်ရှိပါဗျာ
အပြစ်ရှိတာဒီကကောင်းကံကောင်းတဲ့အလို့ဆိုတာအပြစ်မရှိတဲ့အလို့အပြစ်မရှိတဲ့အလုပ်လုပ်တဲ့ပုဂ္ဂိုလ်ဟာသူရအကျိုးရလို့ရှိရင်ဘာရမလဲ။ကောင်းကျိုးရမလားဆိုးကျိုးရမလား
။
အဲအပြစ်မရှိတဲ့အကျိုးပဲရမယ်။ဟုတ်တယ်မဟုတ်လား။ကဲအခုဒီမှာလာပြီးတော့တရားဟောတာလာပြီးနာကြတယ်ပရိသတ်ကြီး။နာကြတဲ့အခါကျတော့တရားဟောတာလာပြီးနာတာဟာအပြစ်ရှိသလားမရှိဘူးလ
ား
။မရှိပါဘူး။တရားသလား။သေးကြတယ်နော်တကယ်လို့များတရားကမဟုတ်တရုတ်တရားတွေဟောရင်တော့အပြစ်ရှိမှာပေါ့မဟုတ်ဘူးလားအာသူများမကောင်းကြောင်တွေပဲရှောက်ပြောနေမယ်အမနာပအယုဒ္ဓအနတ္တစကားတွေပဲရှောက်ပြောနေမယ်အကြောင်းအကျိုးမဆက်ဆက်တဲ့တဘာဝမကိုက်ညီတဲ့တရားတွေပဲအကြောင်းတွေပဲရှောက်ပြီးပြောပြနေမယ်ဆိုလို့ရှိရင်နော်အဲ့ဒါကိုအပြစ်ရှိတယ်ခေါ်မလားမရှိဘူးခေါ်မလား
ရ
ှိတယ်အခုပြောနေတာတွေကသူတော်ဘာအကြောင်းမကောင်းတာတွေလား
မဟုတ်ပါဘူး
သူတော်ဘာပျက်စီးကြောင်းနေလား
မ
ဟုတ်ပါဘူးတော့တဘာဝနဲ့ဆန့်ကျင်တဲ့အကြောင်းနေလား
မဟုတ်ပါဘူး
မဟုတ်သေးဘူးဒီလိုဆိုလို့ရှိရင် ဒီလိုပြောတဲ့ဟောတဲ့တရားမျိုးကိုနားထောင်ခြင်းအပြင်နားထောင်သူဟာအပြစ်ကင်းတဲ့အလုပ်လုပ်သလားအပြစ်ရှိတဲ့အလုပ်ကိုလုပ်သလား
အပ
ြစ်ကင်းတဲ့အလုပ်ကိုနားထောင်ခြင်းဆိုတဲ့အပြစ်ကင်းတဲ့အလုပ်ကိုလုပ်တော့သူရရမယ်အကျိုးကအပြစ်ကင်းတဲ့အကျိုးလားအပြစ်ရှိတဲ့အကျိုးလ
ား
အပြစ်ကင်းတဲ့အကျိုးဆိုရင်ကောင်းကျိုးမဟုတ်ပေဘူးလားမှန
်ပါဗျာ
အပြစ်ရှိတဲ့အကျိုးဆိုလို့ရှိရင
်
မကောင်းကျိုးကဲဒါဖြစ်ရင်အဲ့ဒါလို့နားထောင်ခြင်းကြောင့်သူ့မှာတရားနဲ့ပတ်သက်တဲ့သဘောတရားတွေဘ ਹੁ တုဒ္ဒတွေတိုးမသွားဘူးလား
တိုးပါပါ
အဲ့ဒီတိုးတာဟာကောင်းကျိုးလားဆိုကျိုးလားက
ော
င်းကျိုးပါဗျာတေးကြလား
တ
ေးကြပါဗျာအဲကောင်းကျိုးပဲဒါဖြင့်အဲ့ဒီကောင်းကျိုးသူ့ဘယ်သူလုပ်ပေးတယ်လဲ
သဘာဝနဲ့
ဟုတ်ပြီအဲ့ဒီကောင်းကျိုးရအောင်သူ့ဘယ်သူကလုပ်ပေးတယ်လဲကဲတရားနာတာဘယ်သူနာတယ်လဲ
က
ုနာပါဗျာအဲတရားနာတာကုနာတော့အဲ့ဒီဘ ਹੁ တုဒ္ဒတိုးခြင်းဆိုတဲ့အကောင်းကျိုးကိုဘယ်သူရသလဲကုနာပါဗျာကိုရတယ်ဒါဖြင့်အဲ့ဒီကောင်းကျိုးကိုရအောင်ကိုယ့်ကိုဘယ်သူလုပ်ပေးတော့ကိုယ့်ပါဗျာဘာဘယ်လိုလုပ်ကိုယ့်ကိုကလုပ်ရအောင်ဘယ်လိုလုပ်ကိုယ့်တိုင်းလုပ်တော့အမဲလွယ်လွယ်လေးပါဟောတဲ့တရားကိုနားလေးစိုက်ပြီးတော့စိတ်ကနှလုံးသွင်းအာယုံပြုတ်ပေးလိုက်တာမဟုတ်ဘူးလား မှန်ပါဗျာအဲ့ဒါကိုကလှုပ်ပေးတာလားသူညာကိုကပါဗျာဟမ်ဘုန်းကြီးကလှုပ်ပေးတာအေးဘုန်းကြီးကလှုပ်ပေးတာဘုန်းကြီးကလှုပ်ပေးတာကပြောမှုကိုဘုန်းကြီးကလှုပ်ပေးတယ်ဟုတ်တယ်မဟုတ်လားပြောမှုကိုဘယ်သူကလှုပ်ပေးလဲဘုန်းကြီးကလှုပ်ပေးတယ်နားထောင်မှုကိုဘယ်သူကလှုပ်ယူတယ်လဲအဲမိမိကလှုပ်ယူတယ်ဒါကြောင့်မို့လို့ဘ ਹੁ တုဒ္ဒတိုးခြင်းအကျိုးကိုဘယ်သူကရတယ်လဲမိမိရတယ်ဒါဖြင့်မိမိရတဲ့အကျိုးဘယ်သူလှုပ်ပေးလို့ရတာလဲမိမိလှုပ်ယူလို့ရတာမဟုတ်ဘူးလား အတ္တယိအတ္တနောနာထောကောဟိနာထောပရောတိယကိုလိုရင်ကိုလုံးတဲ့ဟုတ်တယ်မဟုတ်လားကိုယ်သူကိုထကြိုးစားမှဒုက္ခပွားစီမည်တဲ့ကိုရခြင်းရင်ကိုလှုပ်ယူရတာပဲမဟုတ်ဘူးလားအဲ့တော့မိမိလှုပ်တဲ့နားထောင်ခြင်းဆိုတဲ့အပြစ်ကင်းတဲ့အလုပ်ကံဒီအကြောင်းတရားကြောင့်တရားအသိဘ ਹੁ တုဒ္ဒတိုးခြင်းဆိုတဲ့အကျိုးတရားကိုဖြစ်ပေါ်စေတော့ဒီနေရာမှာကောကံရဲ့အကျိုးမဟုတ်ပေဘူးလား
ဟုတ်ပါဗျာ
ဟုတ်တယ်နော်သို့တော့ဒီမှာဘုန်းကြီးတို့ဆောင်ဖို့ထဲမှာပါတယ်ကိုနှုတ်စိတ်တို့ဖြင့်ပြုလုပ်တော်လဲပြုလုပ်တိုင်းကံမဖြစ်ပေတဲ့အလုဆိုတော်လဲပဲအလုတိုင်းကံမဖြစ်ဘူးကံအရာမမြောက်ဘူးတဲ့ကံအရာမမြောက်ဘူးဆိုတာအကျိုးကိုဖြစ်ပေါ်စေတဲ့အကြောင်းတရားအဖြစ်မရောက်ဘူးလို့ဆိုလိုတယ်ကံလို့ခေါ်ရတဲ့အကြောင်းတရားအဖြစ်အလုတိုင်းမရောက်ဘူးတဲ့နော်ကိုနှုတ်စိတ်ဖြင့်ပြုလုပ်တော်လဲပြုလုပ်တိုင်းကံမဖြစ်ပေကံအရာမမြောက်ပေအကောင်းအဆိုးရည်ရွယ်ချက်တစ်ခုခုဖြင့်တက်ကြွထက်တန်သောစိတ်ဥဆောင်လျက်ပြုလုပ်မှသာအဲ့ဒီအလုပ်ထဲမှာကောင်းတဲ့ရည်ရွယ်ချက်သို့မဟုတ်ဆိုးတဲ့ရည်ရွယ်ချက်တစ်ခုခုပါရမယ်ဒီအလုပ်ထဲမှာကောင်းတဲ့ရည်ရွယ်ချက်ဆိုးတဲ့ရည်ရွယ်ချက်တစ်ခုခုပါပြီးတော့အဲ့ဒီအလုပ်ကိုလုပ်ဖို့ရာထက်သန်တဲ့စိတ်ဖြစ်ရမယ်ရှိရမယ်အဲ့ဒီအင်္ဂါနဲ့ပြည့်စုံတဲ့အလုပ်မှသာလျှင်ကံအရာမြောက်တယ်အလုပ်တိုင်းကံအရာမမြောက်ဘူးနော်အကြောင်းနဲ့ကြောင့်ကြည့်ပါကံအရာမြောက်တဲ့အလုပ်ဟာကောင်းတဲ့ရည်ရွယ်ချက်ဖြစ်စေသို့မဟုတ်သိုးတဲ့ရည်ရွယ်ချက်ဖြစ်စေအဲ့ဒီအလုတ်လုတ်ဆဲအခါမှာပါရမယ်တခါအဲ့ဒီအလုတ်လုတ်ဆဲအခါမှာဒီအလုတ်ပြင်းမြောက်အောင်တက်ကြွထက်သန်တဲ့စိတ်ရှိရမယ်အဲ့ဒီအကြောင်းအချက်နှစ်ခုပြည့်စုံတဲ့အလုတ်မှသာလျှင်ကံအရာမြောက်တယ်ကဲဆိုကြပါစို့ခွန်ကြီးတို့အခုအိုက်တဲ့အခါကျရက်မခတ်ဘူးလား
ဟုတ်ပါဗျာ
ရက်ခတ်ရအောင်များစိတ်ကအာပြုနေရလားအားမကြည့်ရဘူးဟုတ်လားတရားနာနေရင်ပဲလက်ကအော်တိုမက်တစ်သဘောမျိုးရပ်နေဘူးလားရ
ပ်ပါဗျာ
အဲ့ဒီမှာရက်ခတ်တာထဲမှာတက်ကြွထက်တာနဲ့စိတ်ပါသလားမပါဘူးမပါဘူး မမတော့သူဟာထူးခြားတဲ့အကျိုးတစ်ခုကိုဖြစ်ပေါ်စေမဲ့အလုပ်မဟုတ်ဘူး။ဒါမှအကျောင်းဖြစ်ပေါ်လို့ရရတဲ့အကျိုးတရားပါလဲ၄အေးချင်း၄၄ဖြစ်ပေါ်ခြင်းအေးချင်းဒီအကျိုးပဲရှိတယ်။ဒါကြောင့်ကောင်းကျိုးတော်၎င်းမကောင်းကျိုးဆိုးကျိုးတော်၎င်းထူးခြားတဲ့ကောင်းကျိုးဆိုးကျိုးမရှိဘူး။ဒါကအဲ့ဒီရည်ရွယ်ချက်ထက်မှရပ်ခတ်တဲ့ရည်ရွယ်ချက်ထက်မှအာအပြစ်မကင်းတဲ့မကောင်းတဲ့ရည်ရွယ်ချက်သို့မဟုတ်အပြစ်ကင်းတဲ့ကောင်းတဲ့ရည်ရွယ်ချက်အထူးပါရဲ့လားမပါဘူးသာမန်ချွေးချောက်ယုံအိုက်ပြေယုံအဲ့ဒါကိုလည်းပဲတက်ကြထက်တဲ့စိတ်နဲ့လောက်ရတာမဟုတ်ဘူးမဟုတ်တော့သူဟာအကျိုးထူးခြားတဲ့အကျိုးကိုဖြစ်ပေါ်စေတဲ့ကံအရာမမြောက်ဘူးအဲ့ဒါမျိုးပဲတစ်ခါစဉ်းစားကြည့်ဦးခရီးသွားတဲ့အခါကျတော့ဘလို့သွားကြလဲဘုံကြောင်းလေဩခြိလန်းလန်းသွားတော့ဘောမဟုတ်ဘူးလားကဲဘယ်ခြိတော့တလန်းညာခြိတော့တလန်းလန်းမသွားဘူးလ
ား
သွားပါဗျာသွားတယ်ခြိလန်းလန်းသွားတော့အဲ့ဒီခြိလန်းလန်းပြီးတော့သွားနေတဲ့အချိန်မှာအာခြိတော့တစ်ခုကိုကြွားရလှမ်းရခြားရအောင်အင်မတန်ထက်တက်ကြွထက်တဲ့နဲ့စိတ်ပါရဲ့လားမပါဘူးသူ့အလိုလိုဖြစ်ပေါ်တဲ့ကြွကျင်စိတ်လှမ်းကျင်စိတ်ခြားကျင်စိတ်နဲ့ပဲကြွလှမ်းချဒီလိုဖြစ်သွားတယ်ဒါနဲ့ပဲလူရရောက်သွားတယ်ဒါတော့အဲ့ဒီခြေလှမ်းလှမ်းခြင်းဆိုတဲ့ခရီးသွားခြင်းဆိုတဲ့ကိစ္စမှာဒီလိုသွားခြင်းကြောင့်ညငါအကောင်းမှုကုသိုလ်တွေဖြစ်ပါစေကောင်းကျိုးတွေရပါစေဒီလိုသွားခြင်းကြောင့်ငါမကောင်းကျိုးတွေရပါစေဆိုတဲ့ရည်ရွယ်ချက်ရှိသလား မရှိဘူးအဲ့တော့ကောင်းတဲ့ရည်ရွယ်ချက်ဆိုတဲ့ရည်ရွယ်ချက်လည်းမရှိဘူးတခါအဲ့ဒီခြေလန်းခြင်းဆိုတဲ့အလုပ်ကိုလုပ်တဲ့အခါမှာတက်ကြွထက်တဲ့နဲ့စိတ်လည်းမပါဘူး။မပါတဲ့အတွက်အဲ့ဒီခြေလန်းခြင်းဆိုတဲ့အလုပ်ဟာအလုပ်ပင်ဖြစ်တော့ဖြစ်တော့လည်းပဲ။ကံအရာမမြောက်ဘူး။ကံအရာမမြောက်ဘူးဆိုတာအကျိုးပေးစေပေးနိုင်တဲ့အခြေအနေရှိတဲ့ကံအရာမမြောက်ဘူး။ဟောအလုပ်တိုင်းကံမဟုတ်ဘူး။ကဲဆိုရပါစို့။ဖျားရှိခိုးမယ်။ဘုရားရှိခိုးတယ်ဆိုတဲ့အခါကျတော့ဘုရားဘက်ကိုလက်အုပ်ချီးပြီးတော့ခရိယံဘာသာဝင်များကလည်းမိမိတို့ရဲ့ထာဝရဘုရားသခင်စီဗုဒ္ဓဘာသာဝင်များကလည်းမိမိတို့ရဲ့ဗုဒ္ဓရှင်တော်မြတ်ဘုရားစီဟိန္ဒူဗြဟ္မဏဝါဒီများကလည်းပဲမိမိတို့ရဲ့ဘုရားကြီးများဖြစ်ကြတဲ့မဟာဗြဟ္မာဝိရှင်စီဝါခေါ်တဲ့ဘုရားကြီးသုံးစုစီစိတ်ကိုညွတ်ထားပြီးတော့လက်အုပ်ချီးပြီးတော့ဒီဘုရားတွေရဲ့ဂုဏ်တော်တွေကိုစိတ်ကအာယုံပြုပြီးတော့ကုန်ကျေသူအထူးရှိတော်မူတဲ့ရှင်တော်မြတ်ဘုရားတွေပဲမိမိတို့ဘုရားရဲ့ဂုဏ်တော်အားလျော်စွာစိတ်ထဲမှာအာယုံပြုပြီးတော့ရှိခိုးတယ်ရှိခိုးတဲ့အခါကျတော့ဘုရားဂုဏ်ကိုအာယုံပြုရတယ်ဆိုတဲ့ကစိတ်အားပြုရသလားမပြုရဘူးလ
ား
ပြုရပါဘုရားပြုရတယ်တက်ကြွထက်တဲ့စိတ်မပါဘဲနဲ့အာယုံပြုလို့ရမလား မရဘူးတက်ကြွထက်တဲ့စိတ်ပါတယ်တခါအဲ့ဒီအလုတ်ကိုလုတ်ကြဲကဒီအလုတ်ကိုလုတ်ကြဲကရည်ရွယ်ချက်ကကောင်းတဲ့ရည်ရွယ်ချက်လားဆိုးတဲ့ရည်ရွယ်ချက်လားက
ောင်းတဲ့ရည်ရွယ်ချက်ပါဗျ
ာမပါပေဘူးလား
ပါပါ
ပါတော့ကောင်းတဲ့ရည်ရွယ်ချက်လည်းပါတယ်တက်ကြွထက်တဲ့စိတ်လည်းပါတယ်အဲ့ဒီနှမျိုးနဲ့ပြည့်စုံတဲ့အဲ့ဒီဖျားရှိခိုးခြင်းဆိုတဲ့အလုတ်ပါကံအရာမြောက်မလားမမြောက်ဘူးလား
မ
ြောက်ပါဗျာမြောက်ပါတယ်ဒါကြောင့်ဖျားရှိခိုးပြီးတဲ့အခါမှာဖြစ်စေရှိခိုးနေတော့အခါမှာဖြစ်စေမိမိတို့ဘာသာယူဝါဒအလိုက်အဲ့ဒါလို့ဖျားရှင်ရဲ့ဂုံကိုအာယုံပြုတ်ပြီးတော့ကြည်ကြည်နူးနူးနဲ့ကြည်ကြည်နတ်နတ်စိတ်ထဲမှာအာယုံပေါ်အောင်ရှိခိုးလိုက်ရတဲ့အတွေ့ပြန်စဉ်းစားမိတဲ့အခါကျတော့ဝမ်းသာနေသလားဝမ်းနေနေသလား စိတ်ဆင်းရဲနေသလားချမ်းသာနေသလား ချမ်းသာတယ်ဒါဖြင့်အဲ့ဒီချမ်းသာခြင်းဟာဝမ်းသာခြင်းဆိုတဲ့အကျိုးတရားဟာဘာကြောင့်ဖြစ်တာလဲအဲဘုရားရှိခိုးခြင်းဆိုတဲ့ကံအလုတ်ကြောင့်ဖြစ်တာသို့တော့အဲ့ဒီအလုတ်ပြုစဉ်ကတက်ကြွထက်တဲ့စိတ်အားကောင်းရင်အဲ့ဒီအကျိုးတရားဟာဒီလောက်ကလေးနဲ့မနေဘူးဝါတာရယုံစိတ်ကြည်နူးရယုံနဲ့မနေဘူးဘာကြောင့်လဲဆိုတော့စိတ်ဓာတ်ရဲ့အင်မတန်အင်အားကြီးတဲ့အင်အားအင်မတန်တကိုယ်ကြီးမားတဲ့တတိကြောင့်တက်ကြွထက်တဲ့စိတ်အားကောင်းရင်ကောင်းသမျှကောင်းသလားအကျိုးပေးဟာဒီတဲ့ပို့ပြီးတော့အကျိုးပေးနိုင်ဘာကလေးနဲ့မနေဘူးအဲဒီနေရာမှာခွန်ကြီးပြောလို့တာကတော့ကံဆိုတာအလုတ်ကောင်းမှကံကောင်းသည်အလုတ်ဆိုးက ဒီမြတ်ကတရားနာပရိဒါခဏကံဆိုတာအခုကံကောင်းသွားပြီနော်ကဲအဲ့ဒီတော့ကံကောင်းသွားတော့ကံအကြောင်းပဲပြောရကံအကြောင်းပဲပြောရမည်တဲ့ဒီနေ့ခွန်ကြီးတို့ဗုဒ္ဓရှင်တော်မြတ်ဗျာရဲ့တရားတော်၃မျိုး၃စားတဲ့ကဒုတိယအမျိုးအစားဖြစ်တဲ့ကျင့်စဉ်ကိုခွန်ကြီးတို့ပြောရမယ်ကျင့်စဉ်ကိုပြောရတဲ့အခါကျတော့ကျင့်စဉ်ရဲ့အခြေခံဖြစ်တဲ့ကံအကြောင်းကိုနည်းနည်းပါးပါးပြောအောင်မှဓမ္မကျင့်စဉ်ရဲ့သဘောကိုအပြည့်အဝနားလည်မြတ်စွာဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးလာရင်ဘုန်းကြီးတို့ပရိသတ်ဘယ်လိုဖြေမလဲမြတ်စွာဘုရားရဲ့တရားတော်ဟာမြတ်စွာဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးလာရင်ဘုန်းကြီးတို့ပြိတ္တဘယ်လိုဖြေမလဲ
ဘာဝါဒပါဘုရား
ဘာဝါဒလဲ
ဘာဝါဒပါဘုရား
တဘာဝဝါဒမှန်တယ်နော်ရှင်းကမြတ်စွာဘုရားရာဇကျော်ပြည်ဝေလူဝန်ကျောင်းတော်မှာသတင်းသုံးနေစဉ်တုန်းကမြတ်စွာဘုရားရဲ့လက်ဦးတပြည့်ငါးပါးထဲမှာတပါးအပါဝင်ဖြစ်တဲ့အရှင်အတ္တကြီးကရာဇကျော်မျိုးတဲ့အဆုံးခံကြွတော့မျက်နှာချပြီးတော့ခြေတော့ရွေးရှားနေတဲ့သဘာဝကိုတတိမပြကရှုရင်းနဲ့ဆုံးခံသွားတော့တတိမပြကရှုနေတဲ့အတွက်ပဲကရှုတဲ့စိတ်ထဲမှာလောဘဒေါသမောဟမဝင်ဒါကြလည်းပဲအရှင်အသာစီအနေနဲ့ကတော့လောဘဒေါသမောဟဒီတရားကိုအပြည့်အစုံရှိကြတဲ့ကအမြင့်ပြမိဂရာဟုံမာတဲ့ကငြိမ့်တတ်ပြီးသားပါပဲဒါကြောင့်မို့အပြည့်အစုံငြိမ့်တတ်ပြီးသားဖြစ်တဲ့အတွက်မယူဘဲနေတဲ့အခါလဲဝင်စရာတော့မရှိပါဘူးဒါကြလည်းအခုလိုရှုသွားတဲ့အခါကျတော့စိတ်ကဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားကိုတိနေတဲ့အတွက်စိတ်ကကြည်လင်းနေတယ်အရှင်မြတ်ရဲ့စိတ်ကကြည်လင်းနေတော့မျက်နှာတော်ကလည်းပဲကြည်လင်းတယ်အပုတရားလောဘဒေါသမောဟတရားတွေမကတ်တော့မျက်နှာတော်ကငြိမ်းချမ်းနဲ့အေးမြတဲ့တည်ငြိမ်နေဒီတော့ဘုန်းကြီးတို့ပြိတ္တာကြည်လင်းတည်ငြိမ်ငြိမ်ချမ်းအေးမြတဲ့စိတ်တွေရှိတဲ့မျက်နှာတစ်ခုကိုစိတ်ထဲမှာဖန်တီးကြည့်လိုက်ပါဖန်ဆင်းကြည့်လိုက်ပါဘလောက်ကြီးညိုွယ်ရှိမလဲလို့ခြေလမ်းလှမ်းနေတော့ခြေတော့ရွေ့သွားမှုရွေ့သဘာဝကိုသိအောင်ရှုပြီးနေတာဖြစ်လေတော့ဒီအရှင်မြတ်ရဲ့ခြေလမ်းနေဟာကြဲကြဲကြီးပက်တွက်ကြီးနဲ့ကြည့်မကောင်းရှုမကောင်းဖြစ်မလ
ား
မဖြစ်နိုင်ပါဘူးခြေလမ်းမှန်မှန်နဲ့ပြေပြေညင်ညင်သာသာရှိနေတယ်အဲ့ဒါလို့ရှုနေတယ်ဆိုတော့မျက်စိကတော့ဟိုကြည့်ဒီကြည့်ကြည့်မလားကြ
ည့်ပါဘူး
မကြည့်ဘူးမိမိရှေ့၃000 4000မြတ်မှာပဲမျက်လွှာချပြီးတော့အဲ့ဒီအခိုက်မှာထင်ရှားတဲ့အထင်ရှားဆုံးသဘာဝဖြစ်တဲ့ခြေတော့ရဲ့ရွေရှားမှုသဘာဝကိုရှုပြီးတော့သွားနေအမတန်တည်ကြည်တယ်ငြိမ်သက်တယ်ငြိမ်ချမ်းတယ်အေးမြတယ်စိတ်တွေရှိတယ်ဒါကိုအဲ့ဒီအခါတုန်းကမြတ်စွာဘုရားနဲ့ပြိုင်ဆိုင်ပြီးတော့ဗုဒ္ဓရှင်တော်မြတ်ဗျာနဲ့ပြိုင်ဆိုင်ပြီးတော့ဘုရားကြီးတဆူလိုလုံနေတဲ့သိန်းစည်းဂိုင်းဆရာကြီးရဲ့တပည့်ဥပတိတ်တာဆိုတာကတွေ့တယ်ဥပတိတ်တာကလည်းပဲအမှန်တရားဆင်းရဲခြင်းတရားရှာနေတာပဲဒါပေမဲ့ तू ကတော့နိယာဆရာတိမ့်စည်းဆရာကြီးစီ तू ကတ်မိတယ်။အဲတိမ့်စည်းဆရာကြီးစီတပည့်ခံပြီးတော့တိမ့်စည်းဆရာကြီးရဲ့နီးနာတွေကိုလိုက်နာကြင့်ကြံတယ်။ သူလည်းပဲຢາຈະຢູ່မျိုးແດ່ຊົງກາဝင်ດາເວດີແດ່ມາອະຊຽນອັດຕະສີກູມຽນແດ່ອາຄາຈາတော့ອຸປະໄຕດາກາມຽນໄລຢາມຽນໄລຢາຈင်းຕຸໄສທັນມາໃຫງອີຈင်းອະຊິ່ງດັດຫັດວ່າດາຈາຫມູကြည့်လိုက်တော့ဧကန္တဒီပုဂ္ဂိုလ်ကတော့တရားသူရှိပြီမုတ်ချပဲသူ့ခြေလက်ဣန္ဒြေတွေကလည်းအမတန်ငြိမ်သက်တယ်မျက်နှာကလည်းကြည်လင်တယ်ငြိမ်ရတဲ့အတွင်အေးမြတဲ့အတွင်သူ့မျက်နှာမှာအထင်းသာပေါ်နေတယ်ဒါကြောင့်ဒီပုဂ္ဂိုလ်ဟာမုတ်ချသူတရားသူရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်အဲဒါလို့စဉ်းစားမိတာနဲ့ဆောင်ခံနေတော့တော့သွားပြီးမေးဖို့မြန်းဖို့မတော်တော့အလိုက်သိစွာနဲ့အရှင်အတ္တသိရဲ့နောက်ကအသာသူလည်းပဲဆောင်ခံရင်နောက်ရောက်ခံလိုက်သွားပြီအရှင်အတ္တသိလည်းရာဇဂျုံမျိုးတွေကဆောင်ခံလို့ဆွန်းတပါးစာရတော့ထွက်သွားရုပ်ပြင်ရောက်တဲ့အခါကျတော့တင့်လျော်ရာနေရာတစ်ပင်အောက်မှာဆွန်းဖုံးပေးဥပဒိတကနောက်ကလိုက်ပြီးတော့အရှင်အတ္တသိဆွန်းဖုံးပေးတဲ့နေရာမှာနေရာပြင်ပေးလို့နေရာလှည့်ကျင်ပေးလို့ပြီးတဲ့အခါကျတော့ဆွညွန်ဆွညံသွန်လို့တပိတ်ဆေးလို့အစရှိသည်တပြည့်ပြုရမယ်ဝိတရားကိုသူကပြုတယ်အရှင်အသာစီကလည်းမမေးဘူးဒီတိုင်းပဲနေတယ်ပြီးတဲ့အခါကျတော့မှဥပဒိတကအရှင်အသာစီနာကြာကြာနာနာလက်အုပ်ချီပြီးတော့လေးလေးစားစားရိုးရိုးသေးသေးနဲ့ရှင်ဖရာမေးခွင့်ပြုပါအရှင်ဖရာကြည်ရတာဧကန္တတရားသူရှိတဲ့ပုဂ္ဂိုလ်နဲ့တူရတယ်။ဒါကြောင့်တပည့်တော်လိုက်ခဲ့တာပါ။အရှင်ဖရာဆရာကဘယ်သူပါလဲ။အရှင်ဖရာရဲ့ဆရာရဲ့ဝါဒကဘာဝါဒပါလဲ။သိပါရစေဖရာ။ရှောက်။ရှင်အတ္တစီကရှိတဲ့ယေဓမ္မာဟေတုပ္ပဘဝတေတံဟေတုံတထာဂတောအာဟတေသင်္စယောနိရောဓောဧဝံဝါဒီမဟာသမနောပါဠိခွန်ကြီးတို့ပရိသတ်ခွန်ကြီးကတခါတရံမှာပါဠိလေးကြားစေခြင်းလို့ညွတ်ရင်အဲ့ဒီပါဠိဟာဒီပါဠိမတိုင်ရင်ကဒီပါဠိရဲ့အဓိပ္ပာယ်ပြောပြီးသားရင်လည်းဖြစ်လို့ဘုန်းကြီးရွတ်တာဒါမှမဟုတ်ဒီပါဠိရဲ့အဓိပ္ပာယ်ကိုပြောမလို့ဆိုလို့ရှိရင်လည်းပဲဘုန်းကြီးရွတ်တယ်အဲ့တော့ရွတ်လိုက်တဲ့ပါဠိအဓိပ္ပာယ်တို့မသိလိုက်ရပါလားလို့ဒီလိုမမှတ်ပါနဲ့အဲ့ဒီအဓိပ္ပာယ်ဟာရှင်းပြပြီးသားရင်လည်းဖြစ်တယ်ရှင်းပြမလို့ရင်လည်းဖြစ်တယ်ဒါကြောင့်အဲ့ဒီပါဠိအဓိပ္ပာယ်ဟာသိရပြီးသားတို့သိနေရတယ်လို့ပဲဒီလိုအောက်မေ့ပါအဘိဓေကငါရှင်နဲ့ငါရဲ့ဆရာကတထာဂတလို့ခေါ်တဲ့ဂေါရမဘုရားပဲတထာဂတလို့ခေါ်တဲ့ဂေါရမဘုရားပဲတဲ့ငါဆရာရဲ့ဝါဒကလောကကြီးဟာအကြောင်းကြောင့်အကျိုးဖြစ်နေတယ်ဆိုတော့ကြောင်းကျိုးဆက်ဆက်မှုဝါဒပဲတဲ့ဟာလို့ဖြေတယ်ဘာဝါဒတဲ့တော့ကြောင်းကျိုးဆက်ဆက်မှုဝါဒပဲတဲ့ဒီလို့ဖြေတယ်အဲ့ဒီအခုပြောတဲ့အဖြေကခုနပါဠိရဲ့လိုရင်းအဓိပ္ပာယ်ပါပဲဒါတော့ဘုန်းကြီးတို့ပရိသတ်ဗုဒ္ဓဂေါရမရှင်တော်မြတ်ဖေယဘာဝါဒလဲလို့ဆိုတော့ဘယ်လိုဖြေမလဲအဲကြောင်းကျိုးဆက်ဆက်မှုဝါဒလောကကြီးမှာကြောင်းကျိုးဆက်ဆက်ဖြစ်ပြနေတဲ့သဘောမှတပါတရားမရှိဒီလိုအယူဝါဒရှိတော်မူတယ်ဟုတ်ကဲ့လား
မှန်ပါ
ဗျာဒါကအဲ့ဒီတုန်းကအရှင်အတ္တစီကိုအရှင်ဥပဒိတပြပိုက်ကိုအရှင်အတ္တစီကဖြေတဲ့အဖြေနော်အခုကကြတော့ခွန်ကြီးတို့ဘလို့ဖြေနေရသလဲဖြေနေကြသလဲဆိုတော့ဗုဒ္ဓရှင်တော်မြတ်ဖရာရဲ့ဝါဒတော်ကဘာဝါဒလဲလို့မေးရင်နည်းနည်းနိုင်နိုင်ချွတ်ချွတ်ကလေးလေ့လာထားတဲ့ပုဂ္ဂိုလ်တွေကအနတ္တဝါဒလို့ဒီလိုဖြေကြတယ် ဘာဝါဒတဲ့တော့
အနတ္တဝါဒ
အနတ္တဝါဒတဲ့ဒီလိုဖြေတယ်အနတ္တဝါဒတဲ့အနတ္တဆိုတာဘာလဲဆိုတော့အတ္တမဟုတ်အတ္တမရှိဆိုတဲ့သဘောအတ္တမဟုတ်လို့လဲဆိုမှအတ္တမရှိလို့လဲဆိုမှဒီအနတ္တဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပြည့်စုံတယ်ဘုရားရှင်တော်မြတ်ဗျာရဲ့ဝါဒဟာလောကကြီးဟာအတ္တမဟုတ်လောကကြီးမှာအတ္တမရှိဆိုတဲ့ဝါဒပဲအဲ့လိုဖြေတယ်ကဒါဖြင့်ရင်အခဏအရှင်အတ္တကြီးရဲ့အဖြေနဲ့အခုခေဖြေနေကြတဲ့အဖြေတူသလားမတူဘူးလားအတူတူပါပဲစကလုံးပွဲတာပဲနော်အတူတူပဲကြောင်းကျိုးဆက်ဆက်မှုသဘောမျှတာဆိုတဲ့ဖြင့်သဘာဝမျှတာလို့ဆိုလိုတာမဟုတ်ဘူးလား
မှန်ပါဗျာ
ဒီတော့အခိုင်အမာတည်ငဲနေတဲ့အာကိုစရာအတ္တမရှိဘူးမဟုတ်ဘူးဆိုတော့ကဖြစ်ပြက်နေတဲ့သဘာဝမျှတာရှိတယ်ဆိုတဲ့အတိတ်ပဲမသိရဘူးလားသ
ိရပါဗျာ
အဲ့ဒီတော့တူသလားထူသလား
တူပါဗျာ
အတူတူပဲဟုတ်ကဲ့လားသို့တော့တချို့ကဒီလိုဖြေကြသေးတယ်ဘုရားရှင်တော်မြတ်ဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးရင်တချို့ဖြေတာအနောက်တိုင်းမှလည်းပဲဘုန်းကြီးတို့ကြားခဲ့တွေ့ခဲ့ဘူးတဲ့ဗမာပြည်မှာလည်းပဲတချို့ခစ်ဆန်တဲ့ပုဂ္ဂိုလ်များဖြေလို့ရှိတယ်ဘယ်လိုလဲဆိုတော့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာကာမဝါဒပါတဲ့ဟောဒီလိုဖြေတယ်ဘာဝါဒတဲ့တော့ကာမဝါဒပါတဲ့ဒီလိုဖြေတယ်ကာမဝါဒဆိုတာတခြားမဟုတ်ဘူးအင်္ဂလိပ်စကားမှာရှိတဲ့ moral retribution နဲ့ခတ်ဆင်တယ်အတိအကျတော့မတူတတ်ဘူးအဲ့ဒါနဲ့ခတ်ဆင်းတယ်ကာမဝါဒဆိုတာအကြောင်းကြောင့်အလုတ်ကြောင့်အလုတ်ရဲ့အကျိုးရသည်ဆိုတဲ့ဝါဒအလုတ်လုတ်ရင်အဲ့ဒီအလုတ်ကြောင့်ရတဲ့နဲ့အကျိုးရသည်ဒါကာမဝါဒကောင်းတဲ့အလုတ်ကိုလုတ်ရင်ကောင်းကျိုးရတယ်မကောင်းတဲ့အလုတ်ကိုလုတ်ရင
်
မကောင်းကျိုးရတယ်ဒီဝါဒကိုကာမဝါဒဒါလည်းပဲအခုနပြောတဲ့ကြောင်းကျိုးတဘာဆက်ဆက်မှုတဘာဝမျှတာဆိုတဲ့အယူအဆနဲ့ဘာထူးမလဲမထူးဘူးအတူတူပဲဟုတ်ကဲ့လားအလောက်ကအကြောင်းအလောက်ကြောင့်ရတာကအကျိုးဒီလိုမဟုတ်လားမှန
်ပ
ါဗျာ gain ဘုန်းကြီးတို့တရားနာပရိသတ်အခုပဲရောက်လာတော့ဒုက္ခပါလားကိုရောက်တဲ့နေရာတော့ကိုချင်းမပြောနိုင်ဘူးเนาะအခုပဲရောက်လာတော့အဲဓမ္မယုံကြီးတဲ့ရောက်လာတယ်မဟုတ်ဘူးလား gain ဓမ္မယုံကြီးတဲ့ကိုအိမ်မှာထိုင်နေရင်ကရောက်လာတာလားဟမ်အိမ်မှာထိုင်နေတာနဲ့ပဲဓမ္မယုံကြီးတဲ့ရောက်လာတာလားလာဖြင့်ဘာလို့ရောက်လာတာလဲလာလို့ရောက်လာတာဗောကဲမဟုတ်ဘူးလ
ား
မလာဘဲနဲ့ရောက်မလား အဲလာတဲ့အခါကျတော့အမျိုးမျိုးလာရတယ်စက်ဘိန်းနဲ့လည်းလာရတယ်မြင်းသားနဲ့လည်းလာရတယ်မော်တော်ကားနဲ့လည်းလာရတယ်ကုန်းချောင်းလည်းလာရတယ်ဟုတ်လားဘယ်လိုပဲလာလာလာမှပဲဓမ္မုံနဲ့ရောက်တာဒီတော့စက်ဘိန်းနဲ့လာခြင်းအလုတ်ကိုလှုပ်တယ်မြင်းလဲနဲ့လာခြင်းအလုတ်ကိုလှုပ်တယ်မော်တော်ကားနဲ့လာခြင်းအလုတ်ကိုလှုပ်တယ်ကုန်းချောင်းခြေခြင်းလာခြင်းအလုတ်ကိုလှုပ်တဲ့အခါကျတော့ဟောဒီမှာရောက်ခြင်းဆိုတဲ့အကျိုးမရဘူးလား
ရပါဗျ
ာအဲကံမဝါဒဆိုတာအဲ့ဒါပဲမဟုတ်ဘူးလားမှန်ပါဗ
ျ
ာအကြောင်းကြောင့်အကျိုးဖြစ်ပေါ်တယ်ဆိုတဲ့ဝါဒပဲအဲဒါလည်းပဲအခုနအရှင်အသစီကိုအရှင်ဥပဒိဋ္ဌဖြေတဲ့အဖြေတဲ့ဝင်မသွားဘူးလား
ဝင်ပါ
ဗျာဝင်သွားတယ်ကာမဝါဒကိုသေသေးချာချာနားလည်ရဲ့အဲ့ဒါနဲ့ကွက်ပြီပဲအဲသေသေးချာချာနားမလည်ဘူးဆိုလို့ရှိရင်တော့ရှေးဘဝရှေးဘဝဟောဘဝတွေလျှောက်ပြီးပျော်တွေးပြီးတော့အတွေးတွေလျှောက်ပြီးတော့ခေါင်းနေကြရတာပေါ့လေ။ဒါဟုတ်ပြီ ကာမဝါဒလို့ဆိုလို့ရှိရင်ပြည့်စုံပြီလားလို့ဆိုတော့ပြည့်တော့မပြည့်စုံဘူး။ဘာကြောင့်မပြည့်စုံလဲလို့ဆိုတော့ခေါင်းကြီးတို့ဒီတရားအစလားတရားပဲပထမဆုံးစတဲ့နေ့ကခေါင်းကြီးကပြောခဲ့တယ်။ခေါင်းကြီးဟာဗုဒ္ဓဣတရားတော်တက်တက်ကိုသာခေါင်းကြီးဟောပါမယ်။တခြားဘာသာအယူဝါဒတွေနဲ့မနှိုင်းရှင်ပါဘူးအဲ့ဒါလို့ဟောခဲ့တယ်သို့တော့ဒီနေရာမှာတော့တခြားဘာသာအယူဝါဒအကြောင်းကိုမပြောလို့မဖြစ်တဲ့အခြေအနေရှိနေပါတယ်ဒါကိုမပြောဘူးဆိုလို့ရှိရင်ဒီနေရာမှာရှုပ်ထွေးစရာရှိနေပါတယ်တခြားဘာသာအယူဝါဒအကြောင်းပြောတော့လည်းပဲဘုန်းကြီးကအရှိကိုအရှိအတိုင်းပြောမှာပါမတူတာလေဒီနေရာဖြင့်ဒီလိုမတူဘူးလို့မတူတာလေသိစေခြင်းလို့ဒါကိုပြောမှာပါ။ဘာပြောရမလဲလို့ဆိုတော့ကာမဝါဒကံကံဤအကျိုးကံကြောင့်ကံရဲ့အကျိုးရတယ်ဆိုတဲ့အယူဝါဒဟာဗုဒ္ဓဝါဒတည်းမဟုတ်ပါဘူး။ဟိန္ဒူဗြဟ္မဏဝါဒမှာလည်းပဲဒီကာမဝါဒရှိပါတယ်။အဲ့ဒီကာမဝါဒကိုဟိန္ဒူပြမနာတို့ဟာဗုဒ္ဓဝါဒမတိုင်မီကတည်းကသူတို့ယူဆလာခဲ့ပါတယ်။ဒါကြောင့်ကာမဝါဒအနေနဲ့ဆိုလို့ရှိရင်ဟိန္ဒူတို့ပြမနာတို့ဝါဒနဲ့ခွန်ကြီးတို့ဗုဒ္ဓဝါဒဟာအလောက်ကြောင့်အလောက်ရဲ့အကျိုးရတယ်ဆိုတဲ့သဘောမှာအတူတူပါပဲ။သို့တော့ဘာမတူတယ်လဲလို့ဆိုတော့ဟိန္ဒူဗြဟ္မဏဝါဒကအတ္တကိုလက်ခံပါတယ်မဟာဗြဟ္မာလို့လည်းခေါ်တဲ့ပဇာပတိလို့လည်းခေါ်တဲ့ဣရှဝရလို့လည်းခေါ်တဲ့ပရမတမလို့လည်းခေါ်တဲ့ပရမတ္တလို့လည်းခေါ်တဲ့ဟိန္ဒူတို့ရဲ့ພັນຊင်းရှင်မဟာဗြဟ္မာဘုရားသခင်ကတတ္တဝါတွေကိုພັນຊင်းပေးလိုက်ပါတယ်တတ္တဝါတွေພັນຊင်းပေးပြီးတော့တတ္တဝါအသီးသီးရဲ့ຕັນນະမှာအဲ့ဒါလို့ພັນຊင်းစားမှာဒီတတ္တဝါတွေဟာအသက်မရှင်ပါဘူးမလုံရှားပါဘူးພັນຊင်းပြီးတဲ့အခါကျတော့မှတတ္တဝါအသီးသီးရဲ့ຕັນນະမှာອັດຕະလေးအသီးသီးထည့်ပေးလိုက်ပါတယ်အဲ့ဒီအတ္တလေးအသီးသီးထည့်ပေးလိုက်မှဒီတတ္တဝါဟာအသက်ရှင်ပြီးတော့သွားလာလှုပ်ရှားနေပါတယ်။ဒါကြောင့်ဒီအတ္တကြောင့်အသက်ရှင်ပြီးသွားလာလှုပ်ရှားနေတာဖြစ်တဲ့အတွေ့တတ္တဝါအသီးသီးရဲ့တဏ္ဍမှာမဟာဗြဟ္မာကြီးထည့်ပေးလိုက်တဲ့အတ္တကိုဇီဝအတ္တလို့ခေါ်ပါတယ်။ဇီဝအတ္တလို့ခေါ်တယ်ဒီအတ္တလေဒီတော့တ attva ရဲ့တဏ္ဏလေရောက်သွားမှပဲဒီတ attva ဟာအသက်ရှင်ပြီးသွားလာလှုပ်ရှားနေတာဖြစ်လို့ဒီအတ္တဟာအဲ့ဒီတ attva ရဲ့တဏ္ဏကဒီခန္ဓာကိုယုတ်ကြီးကိုစွန့်ပြီးထွက်ခွာသွားတာနဲ့တပြိုင်နက်တည်းအဲ့ဒီခန္ဓာကိုယုတ်ကြီးပုံကျသွားပြီးတော့ဘာမှမလှုပ်ရှားတော့ပါဘူးအဲ့ဒီအတ္တကနောက်တဘဝတစ်ခုမှာယုတ်ခန္ဓာတစ်ခုတည်းသွားဝင်ပြီးတော့တဘဝစခန်းသွားပြန်ပါတယ်။သူဟာဘယ်တော့မှမသေးခြင်းမပြတ်မစည်းပါဘူး။အမြဲတည်မြဲနေတဲ့ထာဝရတည်မြဲနေတဲ့အရာပါဒီအတ္တ။ဒါတော့ဒီဘဝမှာအဲ့ဒီပုဂ္ဂိုလ်လုံးသမျှအလုဟာဒီဘဝမှာပဲသူအကျိုးရခြင်းလဲရတယ်ဒီဘဝမှာအကျိုးရဖို့ရာအခွင့်မသာသေးရင်ဟိုနောက်ဘဝတစ်ခုခုမှာဒီဘဝကလုံးလိုက်တဲ့အလုကြောင့်အကျိုးတစ်ခုခုရတယ်အဲ့ဒီအကျိုးကိုဘယ်သူခံစားတယ်လဲဆိုတော့အခွန်းနာဒီဘဝကဟိုဘက်ဘဝကိုမပြတ်မစည်းပဲကူးသွားတယ်အတ္တကပဲခံစားတယ်ဒါဟာဟိန္ဒူဗြဟ္မဏဝါဒရဲ့အရှိသဘောပါပဲဒီတော့အခဏကာမဝါဒအနေနဲ့အလောက်ကြောင့်အကျိုးရတယ်ဆိုတာ ယမနဝါဒကလည်းလက်ခံတယ်ဗုဒ္ဓဝါဒကလည်းလက်ခံတယ်ဘာထူးကြသလဲဆိုတော့ဗုဒ္ဓဝါဒကမပြတ်မစည်းပဲအမြဲတစေတည်မြဲနေတဲ့ everlasting entity ခေါ်တဲ့အတ္တကိုလက်မခံပါဘူးမပြတ်မစည်းပဲအမြဲတည်နေတဲ့ everlasting entity ခေါ်တဲ့အတ္တမရှိဘူးလောကမှာရုပ်ခန္ဓာလည်းအဲ့ဒီအတ္တမဟုတ်ဘူးစိတ်ခေါ်တဲ့နာမ်ခန္ဓာလည်းအဲ့ဒီအတ္တမဟုတ်ဘူးအဲ့ဒီယုံနဲ့နံခေါ်တဲ့စိတ်နဲ့ခန္ဓာကိုယ်မှတပါးလည်းပဲသိချာတည်မြဲနေတဲ့အရာဘာမှမရှိဘူးလို့ဗုဒ္ဓဝါဒကယူဆပါတယ်ဒီတော့ဟိန္ဒူဝါဒနဲ့ဗုဒ္ဓဝါဒဘာကွာခြားတယ်လဲလို့ဆိုတော့ဟိန္ဒူဗြဟ္မဏဝါဒကကာမဝါဒကိုလည်းလက်ခံတယ်အတ္တဝါဒကိုလည်းလက်ခံတယ်ဗုဒ္ဓဝါဒကကာမဝါဒကိုလက်ခံတယ်အတ္တဝါဒကိုလက်မခံဘူးဒါကြောင့်မလို့ဗုဒ္ဓရဲ့ဝါဒဟာအတ္တမဟုတ်ဘူးမရှိဘူးလို့ယူဆတဲ့ဝါဒဖြစ်တဲ့အတွက်အနတ္တဝါဒဒီတော့အဲ့ဒါကိုပြန်ရှင်းအောင်ထပ်ပြောရင်ကာမဝါဒလက်ခံခြင်းလက်ခံတာခြင်းယမနဝါဒနဲ့ဗုဒ္ဓဝါဒတူပါတယ်သို့သော၊ kwa cha jet ga yamana wada ga atta wada ကိုလက်ခံတယ်။ boudha wada ga anatta wada ကိုလက်ခံတယ်။ဒါ kwa cha jet ပဲ။အဲ့ဒါ kwa cha jet ပဲ။ဒါကြောင့်ဘုန်းကြီးတို့အရှင်အသက်ကြီးကဥပတိတ်တာပြပိုက်ကိုဖြေတဲ့အဖြေမျိုးကြောင်းကျိုးဆက်ဆံမှုသဘောမျှတာဆိုတဲ့ဝါဒရှိတယ်လို့ဆိုရင်အဲ့ဒါလို့ဆိုလို့ရှိရင်တော့ပြီးရောဘာမှပြောစရာမလိုအနတ္တဝါဒပါပဲလို့ဆိုလို့ရှိရင်လည်းပြောစရာမလိုဒီလိုမဟုတ်ပါပဲနဲ့ဗုဒ္ဓဝါဒဟာကမ္မဝါဒပါလို့ဒီလိုပြောရင်မပြည့်စုံမပြည့်စုံတဲ့အတွက်ပြည့်စုံအောင်ထည့်ပြောရလိမ့်မယ်ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာကမ္မဝါဒနဲ့အနတ္တဝါဒပါလို့အဲဒါလို့ပြောမှပဲပြည့်စုံမယ်ဒါအဲ့ဒီမှာကာမဝါဒကိုခွန်ကြီးတို့နည်းနည်းပြောရအောင်ဆင်းရဲငြိမ်းတဲ့လုံးဝငြိမ်းသွားတဲ့သဘောကိုသိလို့ရင်ဒီကာမဝါဒနားမလဲရင်မသိဘူးကာမဝါဒကိုနားလည်မှပဲသိတယ်ကာမပါဠိကာမစံစကရစ်အလုမြန်မာကာမကာမဆိုတာအလုပဲအဲ့ဒါကိုအင်္ဂလိပ်ဘာသာကတော့ action လို့ဘာသာပြန်လိုက်တယ်။ကမ္မကို action အလုပ်ပဲ။အဲ့ဒီအလုပ်ဟာကိုယ်နဲ့လုပ်တဲ့အလုပ်လည်းပဲကမ္မပဲကမ္မဲ။နှုတ်နဲ့ပြောတဲ့အလုပ်လည်းကမ္မပဲကမ္မဲ။စိတ်နဲ့ကြံတွေးတဲ့အလုပ်လည်းကမ္မပဲကမ္မဲ။ဒါကြောင့်ပြောရရင်အလုတ်သုံးမျိုးရှိတယ်ကိုယ်အလုံးနှုတ်အလုံးစိတ်အလုံးအဲ့ဒါကိုပဲဘုန်းကြီးတို့မြန်မာကပါဠိစကားလုံးလေးမှဗဇတ်ထဲမသွင်းလိုက်ရဘူးဆိုလို့ရှိရင်ဘဝင်မကြတဲ့မြန်မာဗဇတ်ကကိုယ်အလုတ်ကိုကာယကံလို့ခေါ်လိုက်တယ်မဟုတ်ဘူးလား
မ
ှန်ပါဗျာအဲပါဠိစကားလုံးလေးပါဇက်ထဲသွင်းလိုက်ရမှကျေနပ်တာဒီလိုမဟုတ်လားကာယကံနာဆိုတဲ့ကိုယ်ပါလဲဆိုတာသိရင်မှသိမယ်အကျင့်ကပါနေတာဟုတ်နှုတ်အလုတ်ဆိုတာဝစီကံစိတ်အလုတ်ဆိုတာမနောကံအဲ့ဒါကံ၃ပါတဲ့ကာယကံဝစီကံမနောကံဒီဟုသောကံတုံးသုံးပါးတို့ဖြင့်ပါတဲ့ပြမမိပြီရှိတော်တဲ့ဆိုလိုတာကတော့ကိုယ်အလုံးနဲ့ပြမမိလို့ရှိရင်ဖြစ်စေနှုတ်အပြောနဲ့ပြမမိရင်ဖြစ်စေစိတ်အကြံအတွေးနဲ့ပြမမိရင်ဖြစ်စေပြမမိတဲ့အဖြစ်တွေကိုတောင်းပန်ပါတယ်ခွင့်လွတ်ပါဒီလိုဟုတ်လား
မှန်ပါဗျာ
ဒီတော့အဲ့ဒီမှာကံဆိုတာအလုံးပဲ ပန်းစရာအလုတ်ပဲအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကိုကံရဲ့အကျိုးဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကိုဘာအကျိုးခေါ်လဲ
ကံ
ရဲ့အကျိုးဒီတော့ဆိုကြပါစို့လူတယောက်ကကလေးမျိုးတွေသွားတယ်သူလိုရာကိုမေးတယ်အာဘသူအိမ်သွားခြင်းလို့ပါပြောတော့လမ်းမပေါ်တွေ့တဲ့လူကအဲသူအိမ်သွားခြင်းလို့ရှိရင်ဟောဒီလမ်းကသွားပါဒီနေရာကနေပြီးတော့ရှေ့ကိုနှစ်အိမ်လောက်သွားလိုက်ပဲအဲ့ဟိုကြတော့လမ်းကျိုးတွေ့ပါလိမ့်မယ်အဲ့ဒီလမ်းကျိုးတွေ့တဲ့အခါကျတော့ဘယ်ဘက်ကိုချိုးလိုက်ပါဘယ်ဘက်ချိုးပြီးလို့ဝင်သွားတဲ့အခါကျတော့အိမ်သုံးအိမ်လောက်တွေ့တဲ့အခါမှာအဲ့ဒီမှာဟိုဘက်က၄ခုမြောက်အိမ်ဟာတိုက်အိမ်မှာအဲ့ဒီတိုက်အိမ်သူ့အိမ်ပဲလမ်းညွှန်လိုက်တယ်အဲ့လိုလမ်းညွှန်လိုက်တဲ့အခါကျတော့အဲ့ဒီဧည့်သည်ကတူညွှန်တဲ့အတိုင်းသွားတဲ့အခါကျတော့ဟောမရောက်ပြီဘူးလား
ရောက်ပါဗျာ
ရောက်တယ်ဒီတော့အဲ့ဒီလူပြောလိုက်တဲ့လမ်းညွှန်လိုက်တဲ့နှုတ်ပြောဟာအလုတ်မဟုတ်ဘူးလား
မှန်ပါဗျာ
အလုတ်ပဲနော်ဒီတော့အလုတ်မှန်ရင်အကြောင်းတရားပဲအလုတ်မှန်ရင်အကြောင်းတရားပဲအဲ့ဒီအကြောင်းတရားဆိုရင်လောကမှာအကျိုးဟာဖြစ်ပေါ်ရတာကြီးပဲအကြောင်းရှိရင်အကျိုးဖြစ်ပေါ်ရတာကြီးပဲသို့တော့အကြောင်းရှိတော့လည်းပဲအကျိုးလုံးဝမဖြစ်ပေါ်တဲ့အခြေအနေတခါတည်းရန်ရှိတတ်တယ်။ဘာကြောင့်လဲဆိုတော့ဒီအကြောင်းဖြစ်ပေါ်တော့လည်းပဲအဲ့ဒီအကြောင်းနဲ့တိုက်ရိုက်ဆန့်ကျင်နေတဲ့အကြောင်းတစ်ခုပါ။ဒီအကြောင်းကိုထွားမှုပြစ်လိုက်ပြီဆိုလို့ရှိရင်ဒီအကြောင်းရဲ့အကျိုးဟာမဖြစ်ပေါ်နိုင်တော့ဘူး။ဒါဘုန်းကြီးတို့ပရိသတ်လက်ခံလားအကြောင်းရှိတိုင်းအကျိုးမဖြစ်ပေါ်ဘူးတို့တော့များသောအားဖြင့်အကြောင်းရှိရင်အကျိုးဖြစ်ပေါ်တယ်တခါတရံမှာအကြောင်းရှိတော်လည်းပဲအကြောင်းဖြစ်ပေါ်တော်လည်းပဲအဲ့ဒီအကြောင်းကြောင့်အကျိုးမဖြစ်ပေါ်ပဲဒီအကြောင်းမှာငြိမ့်သွားငုတ်သွားရတာဘာကြောင့်လဲဆိုတော့သူနဲ့တိုက်ရိုက်ဆန့်ကျင်တဲ့ဆန့်ကျင်မဲ့အကြောင်းတစ်ခုကသူ့ရဲ့ဘိုးအင်အားကောင်းတဲ့အကြောင်းကသူ့ဘော်ကိုလွှမ်းမိုးပြလိုက်လို့ခွန်ကြီးတို့ပြိဿာမျက်ခြင်မပြပါစေနဲ့အခုပြောနေတာကံကံရဲ့အကျိုးကိုပြောနေတာခွန်ကြီးတို့ဗုဒ္ဓဘာသာဒီကိုယ်တိုင်ကံလို့ဆိုလို့ရှိရင်ဘယ်သွားစိတ်ကရောက်တယ်လဲဆိုရင်ဟိုအတိတ်ဘဝတွေသွားရောက်တယ်ဟိုရှိရှိဘဝတွေကပြုတ်ခဲ့တဲ့ကောင်းမှုမကောင်းမှုတွေကိုပဲကံလို့ယူဆတယ်အဲ့ဒီကောင်းမှုမကောင်းမှုကံနေကြောင်းပဲဒီဘဝမှာကောင်းကျိုးမကောင်းကျိုးတွေရတယ်ဒါတော့ပဲနယ်ချင်းချင်းလေးပဲသိကြမြင်ရတယ်ဒါဘာကြောင့်လဲဆိုတော့ကံနဲ့ကံရဲ့အကျိုးတရားသဘာဝကိုရှင်းရှင်းလင်းလင်းသဘောမပေါက်လို့ဟောအခုခေါင်းကြီးပြောနေတာအဲ့ဒါပြောနေတာညာအခုနခေါင်းကြီးဥပမာပြခဲ့တယ်နော်လမ်းညွန်ပေးလိုက်တဲ့ပုံကိုတယောက်သူပြောလိုက်တာဟာနှုတ်ပြောနှုတ်အလုပ်ပဲဝစီကံမဲကံမဲဒါဖြင့်အဲ့ဒီသူလိုအဲ့ဒါလိုပြောလိုက်ခြင်းကြောင့်ပြောလိုက်ခြင်းဒီဟုသောအလုပ်ကြောင့်ဘာအကျိုးများသူ့မှာဖြစ်ပေါ်သလဲဒါစဉ်းစားရအဲ့ဒါမစဉ်းစားသေးခင်ခွန်ကြီးကဖြတ်ပြောလိုက်တယ်အကြောင်းရှိရင်အကျိုးဖြစ်ရတယ်အကျိုးပေါ်ရတယ်ဒါလောကရဲ့တဘာဝပဲဒါ law of cause and effect ပဲလောကအကြောင်းကျိုးတဘာဝဟာဒီတိုင်းပဲအကြောင်းရှိရင်အကျိုးဖြစ်ရတယ်သို့တော့ယမဉ္ဇဏ်ခါမှာအကြောင်းရှိတော်လဲအကျိုးမဖြစ်ပေါ်တဲ့အခြေအနေတွေ့ရတယ်ဘယ်လိုခါမှာလဲဆိုတော့ဖြစ်ပေါ်နေတဲ့အကြောင်းရဲ့တိုက်ရိုက်ဆန့်ကျင်မဲ့အကြောင်းအင်အားကြီးမားတဲ့အကြောင်းကဖိစီးလိုက်ရင်ဒီအကြောင်းဟာအကျိုးမဖြစ်ပေါ်စေနိုင်တော့။ gain ဥပမာကြည့်ကြစို့။ခေါမတော်မီလောင်နေတယ်။တော်မီလောင်နေတာဟိုမှာတဲနာနီးလာပြီ။တော်မီလောင်မီဆိုလို့ရှိရင်မီးလောင်ခံရတဲ့တစ်ပင်နေမြက်ပင်နေသေးမကုန်မေဘူးလား
သေးကုန်ပါဗျာ
သေးကုန်နေတော့ဒီတော့အဲ့ဒါလို့မီးလောင်မှန်းသိတဲ့အခါကျတော့တဲရှင်ကဟဲ့တဲနာနီးလာပဲဟဲ့ဆိုပြီးတော့တဲနာမှာရှိတဲ့ရေတွင်းကရေတို့မြန်မြန်ခတ်ပြီးတော့ရေပုံးနဲ့အဲ့ဒီမီးတွေကိုလောင်ပြလိုက်တယ်